မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေဟာအကြမ်းဖက်နှိမ်နှင်းမှုအသစ်ထဲမှာပိတ်မိခံနေကြရတယ်လို့နိုင်ငံတကာအဖွဲ့စည်းကြီးနှစ်ဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။2019ကလည်းရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသိမ်းချီထွက်ပြေးခဲ့ကြတာပါ။မြန်မာနိုင်ငံထဲမှာရိုဟင်ဂျာ6သိန်းကျားရှိနေသေးပြီးမြန်မာစစ်ကောင်စီတပ်နဲ့အာရက်ခတပ်တော်တို့ကြားလက်နက်ကိုက်ပဋိပက္ခမှာကြားညက်နေခဲ့တယ်လို့ AFP သတင်းကဆိုပါတယ်။စစ်ကောင်စီကစစ်သားအသစ်တွေကိုအားဓမ္မစုဆောင်းခဲ့ရမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကလူ2000ကျော်ပါဝင်သွားခဲ့တယ်လို့လည်း AFP ကပြောပါတယ်။အရခတ်တပ်တော် AA ဟာ drone တွေလက်နက်ကြီးတွေနဲ့ Ranger အရဲသားတွေကိုဒီလမှာပစ်ခတ်ခဲ့တယ်လို့ 45 right အဖွဲ့က interview ခဲ့တဲ့မျက်မြင်သက်တေတွေကဆိုကြပါတယ်။မတိုက်ခိုက်မီထောင်တိုင်း drone တစ်စင်းကိုလွတ်ခဲ့တာကြောင့် AA ကရွေချက်ရှိရှိတိုက်ခိုက်ခဲ့တာဖြစ်တယ်လို့ 45 right အစီရင်ခံစာကပြောပါတယ်။မြေပြင်မှာရှိကြတဲ့ရိုဟင်ဂျာတွေကအဲ့ဒီဖြစ်ရအတွက်အေးအေးပေါ့အပြစ်ဖို့ကြတယ်လို့နိုင်ငံတကာအချက်အတဲလေးလာရေးအဖွဲ့ ICG အစိုးရခန်းစာကလည်းပြောထားပါဗျ။ဒါပေမဲ့ဩဂုတ်လ9ရက်ထုတ်ပြန်ချက်မှာအေးအေးကအဲ့ဒီဆွဆွဲချက်တွေကိုညှင်းဆို့လိုက်ပါတယ်။